ာပြဿနာဟာမြန်မာနိုင်ငံရဲ့များပြားလာတဲ့ပြဿနာတွေတွေကအရှုပ်ထွေးဆုံးပြဿနာတစ်ခုဖြစ်ပြီးအမျိုးအစားလဲဆုံလင်လာပါတယ်။မြေသိမ်းရာသိမ်းပြဿနာ၊စီမံကိန်းအမီခံပြီးအလွဲသုံးစားတဲ့ပြဿနာကအစပိုင်ဆိုင်မှုအမီပေါက်ပြဿနာတွေအထိအများပြားရှိနေတာပါ။ဒီမြေယာပြဿနာတွေကိုပြည်လည်အောင်အစိုးရကစီမံဆောင်ရွက်နေပေမဲ့လည်းမြေသိမ်းခံပြည်သူတွေကတော့အခက်အခဲတွေကြုံနေရဆဲပ
ါ။ဒီမိဘကဒီမြေလေးပဲလှုပ်ရှားကြတာ။မြေလည်းအများကြီးမပိုင်ဘူး။မြေလည်းအများကြီးမရှိဘူး။ကိုယ်မိဘကပိုင်တဲ့မြေလေးမျိုးညီမကတော့အခုချိန်ထိတော်တယ်မှာထောက်ချံကိုချံမလို့ညီမအခုရုံးဝပြဆက်နေပါရဲ့။အမေကတော့ဒီကပြန်ကြာအမျိုးတွေရှိတဲ့နေရာမှာမနေဝင်တော့ဘူးပေါ့။တောက်လန်သွားတာ။ဘာဖြစ်လို့လဲဆိုတော့ကျွန်တော် energy အခွဲကြီးချစ်ချစ်ချစ်အခွဲကြီးကနဆိုင်ရလူကြီးတွေအခုညောင်းနေဒါပေမဲ့ဘာတစ်ခုမှဖြစ်မလာပဲနဲ့အခုကြေတော့ဖြတ်ကြည့်ခံရတဲ့လူကတရားပြန်ပြီးတော့အခွဲခံရ
တယ်ဒါကတော့မိုးကုံမြို့ကြက်ပြင်းရက်ကမတ်အေးဆိုးလွင်မှာသူမိဘပိုင်မျိုးတွေကိုအိမ်နီးချင်းကအမှုဆင်ပြီးတရားဆွဲတာကိုခံနေရသူတဦးပ
ါကျွန်မ2000ခုနှစ်တုန်းကဖခင်ပိုင်ဆိုင်တဲ့တောင်တူစာအုပ်ကလေးတောင်တူလေသမားတဦးချင်းရဲ့လောက်ပိုင်းမင်းရမင်းနဲ့ဖုံးဖုံးမတန်းစာအုပ်ကလေးအဲ့ဒီစာအုပ်လေးနဲ့ငွေသွင်းတဲ့ပြေစာလေးရထားတာအဲ့ဒီအထောက်အထားအနေနဲ့ညီမတို့ဒီမှာပဲနေတယ်။ခေါင်းကြီးဆုံးတော့ညီမတို့က2023မှာပုံစံခုနှစ်ပေါ်တယ်။ညီမတို့ကနေပြီးတော့တင်တော့တင်တယ်ချိန်2023မှာရက်ကျေးစီမှာအတင်းချင်းခါကတင်တယ်ထွေအုပ်တိတ်စီမှာလည်းတင်တယ်။ဒါပေမဲ့ပုံစံခုမရရှိကြဘူးရှင်။ပုံစံခုထောက်မပေးခဲ့ပဲနဲ့တခုတစ်ဖက်ကလူကပုံစံခုနဲ့တရားဆွဲထားတယ်ရှင်။သူပုံစံခုထက်တာလည်းညီမတို့မသိရရဘူး။အခုတရားဆွဲမှပဲညီမတို့သိရတာပေါ့။ပေါ်ကြခုနေထွက်နေခဏနေပြင်းနေတက်ပြီးပြရတယ်ညီမတို့အခုမသိပြည်ရယ်နဲ့တူတူထွက်ပြီးညီမတို့အပြားဆွဲလိုက်တယ
်သူအခုလိုမတရားခံရတာတွေအတွက်အကူအညီတွေတောင်းခံခဲ့ပေမဲ့လည်းမအေးဆိုးလွင်ဘာအကူအညီမှမရခဲ့ပါဘူ
းညီမတို့အမိသားတွေနေခဲ့တဲ့အဆောက်အဦညီမကအခုအဖေလဲဆုံးပြီးအကားမင်းရောက်တဲ့နေရာဦးကြီးလူကိုကြီးနဲ့အဲ့တော့ဒီဟာကိုညီမတို့ကမင်းကလေးဆိုတော့ဖက်စီလဲမဖက်စီဘူးညီမတို့ကသူထွက်ခိုင်းတာညီမတို့ကမိဘပိုင်းနဲ့ညီလေးဆိုတော့ကျခင်ရမိခရာကနမတော့ခတ်မပေးနိုင်ဘူးဒါလေးတက်ဟာကိုခတ်မပေးရတော့သူကဖြတ်ပြလိုက်တယ်ပြင်လို့ရစီးလို့လာဖြတ်ပြလိုက်တယ်ညီမအဲ့ဒါကိုရဲစခန်းကိုတိုင်လိုက်တယ်ညီမတို့ကပုံစံခုံမရှိဘူးဆိုပြီးတော့အတိုင်းနဲ့ခြားပြီးတစ်ခါကလူကပုံစံခုံရှိတယ်ဆိုပြီးတော့ပုံစံခုံနဲ့လူကအနှုတ်ခွန်ပေးပြီးအခုကျတဲ့ဖြတ်ပြခံရတာညီမပါဒီစီးလို့ဖြတ်လို့ညီမရဲ့မိဘတွေနေခဲ့တဲ့အိမ်မျိုးဖြတ်လို့ကိုညီမခဏဆိုင်အောင်လူကြီးတွေကိုသွားပြီးအခုညီကောင်းတယ်ဒါပေမဲ့အခုညီကောင်းလို့အရေးကြီးချင်မရှိဘူးစားရချင်မရှိဘူးကိုယ်ကတကယ်အမှုဆက်တရားဆွဲရမယ်ကောင်ညီမတို့ပတ်သက်မကြည့်တော့စာခွင်မဲ့နေပြီအများနဲ့စိတ်ကျက်နေပြီ
ဒီအမှုနဲ့ပတ်သက်ပြီးလာမယ့်18ရက်နေ့မှာရုံချင်းပြန်ချင်းထားပါတယ်အဲ့ဒီရုံချင်းမှာတရားမျှတတဲ့စီရင်ချက်တစ်ခုရဖို့မအေးဆိုးလွင်ကမျှော်လင့်နေပါတယ
်ညီမဟုတ်ပါဘူးကျတော့ရေစင်းကပြောထားပါတယ်ညီမအဲ့အပံဖိုင်ရေးရှိရတဲ့အဲ့ရေစင်းကတက္ကနာအချုပ်ရှင်ရှိလို့ဆိုပြီးတော့အဲ့ပုံစံခုထုတ်မပေးခုတစ်ခါကလူကျတော့ခုတရားဆွဲလိုက်တော့တစ်ခါကလူလက်ထက်မှာဟုတ်ကဲ့ခွန်ချပြီးတော့ညီမတို့ထွက်ခိုင်းနေတယ်အဲ့လိုကိုယ့်မျိုးကိုရောင်းစားခြင်းလည်းမရှိရနဲ့အလိုလိုနေအော်တိုပြတ်သွားပါလေအခုဒီရုံချင်း၁၈ရက်နေ့ကိုပြန်ထင်းထားပါတယ်တရားတော်နေနဲ့ဖြစ်ချင်းပေးမယ်လို့တော့ညီမမျှော်လင့်ပါတယ်
ညီယာပြဿနာတွေဟာမြန်မာပြည်မှာအများပြားဖြစ်နေတာပါဒီညီယာပြဿနာတွေကိုဖြစ်ရှင်းနိုင်မှုအားနည်းနေတာဘာကြောင့်ပါလဲတရားလွတ်တော်ရှိနေဦးကြည်မြင့်ကတော့မြန်မာပြည်မှာဖြစ်နေတဲ့ညီယာပြဿနာအများစုကအနာပိုင်တွေနဲ့ငွေရှိသူတွေပူပေါင်းပြီးမတမာမှုတွေကြောင့်ဖြစ်ရတာလို့ဆိုပါတယ်
။ကျွန်တော်နိုင်ငံမှာပြည်တွင်းရဲ့အမှုမဟုတ်ခဲနဲ့ဒေသီယာရီသိမ်းခံရတာစစ်တော့များစွာနဲ့အဲ့ဒီတွေနေလန်းပြည်သားနဲ့တစ်ချက်ကြည့်ရလို့အဲ့ဒီမျိုးရုပ်ထည့်ကြတဲ့အခါကျတော့အဲ့ဒီမျိုးရင်းနဲ့ပေါင်းပြီးအထက်ကတော့မျိုးရင်းသစ်သာပေါက်တာပေါ့။အဲ့ဒီတတိနဲ့ပေါင်းပြီးတော့တက်တိတ်ထုတ်ပြေတာ။တကယ်တော့ဒီအဲ့မှာနေတဲ့သူကိုအပြစ်ပေးရမယ်။ဒီကလားချောက်နေတဲ့ကန့်ကွက်ရရှိမှုရှိတာ။ဒီကဥပဒေကအဲ့လိုတောင်းကြပါရင်းနေကိုပြစ်မှုတွေကိုထုတ်ပြလိုက်ပြီးတော့ငါကိုယ်ကိုယ်နဲ့ရတော့တခါတရားမျိုးဆက်ချောက်ပြီးတော့သူကလက်ရှိနေတဲ့ဥပဒေနဲ့အညီထုတ်ပေးတဲ့ပြေးထုတ်ကြတာဗျအဲ့ဒါတတိလုံးလဲဖြစ်တာဗျဘာမှနားမလဲသူကဝင်းကြီးဖြစ်နေတဲ့အခါကျသူကဘာလို့မပြေးသမလားတကယ်ဝင်းတုံရသမလားတကယ်ပြောဆိုလို့အဲ့ဝင်းကြီးကတုံးတော့မလုပ်ဘူးဗျာတရားရုံးနေရာလည်းဘာဖြစ်လဲဆိုတော့သူကတော့ပြန်မပြေးခဲ့ဘူးသူအနိုင်ပြလိုက်တာအကျောင်းနေငယ်တရားဥပဒေကအဲ့လိုဖြစ်
နိုင်ငံတကာနိုင်ငံဟာတရားဥပဒေစိုးမိုးမှုရှိမှသာပြည်သူတွေရဲ့ဘဝကအေးချမ်းလုံခြုံမှာဖြစ်ပါတယ်။တရားဥပဒေစိုးမိုးရေးကိုပြပြစေတဲ့အရာကလည်းအဂတိမှုကအဓိကဖြစ်ပါတယ်။မြန်မာပြည်သူတွေအနေနဲ့အဂတိနည်းတဲ့အဖွဲ့အစည်းတစ်ရပ်နိုင်ငံတစ်ခုအောက်မှာအေးချမ်းလုံခြုံတဲ့ဘဝတွေကိုအမြန်ဆုံးရရှိပါစေလို့လည်းဆန္ဒပြုပါတယ်။နားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်။